ကနိုင်ငံတွေမှာလေအင်တာနက်သုံးပြီးတော့လုပ်တဲ့စီးပွားရေးလုပ်ငန်းတွေတိုးတက်နေတာအခု2019ခုနှစ်မှာမှတ်ချက်တရားလောက်စီးပွားရေးတန်ဖိုးကဒေါ်လာဘီလီယံ100လောက်ကျော်သွားပြီလေကိုသားညုံကြီ
းဟုတ်တယ်မဆွေမောင်အခုလိုမျိုးဒီအင်တာနက်ဝန်ဆောင်မှုကိုအခြေခံတဲ့စီးပွားရေးလုပ်ငန်းတွေတိုးတက်လာတာကလူတွေရဲ့ဈေးဝယ်ပုံသွားလာပုံစားသောက်ပုံတွေကျောင်းလဲလာကြတာကြောင့်မဟုတ်လားဗျာ
သိကြတာပေါ့ရှင် Google ကုမ္ပဏီရဲ့ Singapore အစိုးရပိုင်းတမန်ဆက်ဟိုးဒီလုပ်ငန်းကြီးရဲ့ဒိန်းနန်ကုမ္ပဏီဆိုတဲ့စီမံခန့်ခွဲရေးနဲ့ဆိုင်တဲ့အတိုင်းအမြန်ကန်ကုမ္ပဏီရဲ့ပေါင်းပြီးတော့မှထုတ်တဲ့ Economy Southeast Asia 2019ဆိုတဲ့အစီရင်ခံစာမှာအဲ့ဒါတွေကိုလေ့လာဖော်ပြထားတယ်လေ2019 October 3ရက်ကထုတ်တဲ့အစီရင်ခံစာရဲ့မှာအရှိတောင်အရှားလို့ပြောပေမဲ့နိုင်ငံ6နိုင်ငံကိုပဲအဓိကထားလေ့လာထားတော့မြန်မာနိုင်ငံတော့မပါဘူးသူတို့ကထိုင်း Singapore Malaysia Indonesia Philippines နဲ့ Vietnam နိုင်ငံတွေကဒီ Internet သုံးတဲ့စီးပွားရေးလုပ်ငန်းတွေကိုလေ့လာပြီးတော့အစီရင်ခံစာထုတ်တာကိုသားညုံရဲ့
အင်္ဂလိပ်လို internet economy လို့ပြောတာကိုမြန်မာလိုအလွယ်ဆုံးပြန်ရှင်းရရင်တော့ internet online ဝန်ဆောင်မှုကိုအခြေခံတဲ့စီးပွားရေးပေါ့ဗျာ online ပေါ်မှာဈေးဝယ်တာတို့ grab တို့ uber တို့ငှားလိုမျိုး online ကနေပြီးတော့ကားငှားဆီတာမျိုးတွေနောက် online ကနေပြီးတော့ငွေအလွှဲပြောင်းလုပ်တာတို့အားလုံးကျုံးဝင်ပါတယ
် economy southeast asia 2019အစီရင်ခံစာကလည်းသောကကပြောတဲ့အရှိတောင်အာရှနိုင်ငံ6ခုမှာ online ကနေပြီးတော့ဝန်ဆောင်မှုပေးတဲ့ခီးသွားလုပ်ငန်းတွေ online သတင်းမီဒီယာလုပ်ငန်းတွေGrab လိုမျိုးဒီ online ကနေငှားဆီးရတဲ့ငှားရင်လုပ်ငန်းတွေ e-commerce လုပ်ငန်းတွေ online ကနေဗန်ဒါရေးဝန်ဆောင်မှုပေးနေတဲ့လုပ်ငန်းတွေကိုအဓိကလေ့လာထားတာရှင့
်အရှိတော်အရှာမှာပြီးခဲ့တဲ့၄နှစ်အတွင်း internet သုံးတဲ့သူကတန်းတရာတော်မှာတိုးလာတယ်လို့အစီအစဉ်လာကပြောပါတယ်အများစုကအသက်15နှစ်ကနေပြီးတော့19နှစ်ကြာလူနေသေးတဲ့ mobile လက်ကင်ဖုန်းကိုလက်ကမချနိုင်တဲ့လူတွေကြီးများလာလေလေ internet သုံးတဲ့စီးပွားရေးလုပ်ငန်းတွေတိုးတက်လာလေလေဖြစ်တယ်လို့လည်းအစီအစဉ်ကသုံးသပ်ထားပါပါ
အင်တာနက်ပေါ်ကနေလည်းဝန်ဆောင်မှုတွေကိုရနိုင်တဲ့စီးပွားရေးလုပ်ငန်းတွေရဲ့တန်ဖိုးကအခုဆိုလို့ရှိရင်ဒေါ်လာဘီလီယံ100ကျော်သွားပြီ2025ခုနှစ်မတိုင်ခင်မှာဆိုရင်ဒီထက်3ဆတိုးပြီးတော့မှဒေါ်လာဘီလီယံ300ထီအောင်ရှိမယ်တဲ့အစ်စ်တောင်အရှာကလူတွေကိုဒီကမ္ဘာမှာအင်တာနက်နဲ့အထူးတွေ့ဆုံအသုံးအများဆုံးလို့တော့မှအစီအခံစာရဲ့မှာဆိုထားတယ်လူကျင်နာကိုအွန်လိုင်းဆိုင်ကနေဝယ်လိုက်တာမျိုးအစားအသောက်တွေကိုအွန်လိုင်းကနေမှာယူတာမျိုးတော့အငှားရင်တွေကို mobile app ပေါ်ကနေငှားလိုက်တာမျိုးလို့လူတွေရဲ့နေမှုထိုင်မှုပုံစံတွေပြောင်းလာတာကြောင့်မို့လို့ e-commerce internet အခြေခံစီးပွားရေးကအများဆုံးတိုးတက်နေတဲ့ကဏ္ဍတစ်ခုဖြစ်တယ်တဲ့ online shopping လုပ်ငန်းတစ်ခုရဲ့နေ့တွင်ဒေါ်လာ38ဘီလီယံကျော်နေပြီ
online ပေါ်မှာလူများစိတ်ဝင်စားတဲ့ promotion တွေပေးတာတို့သူတို့ဝန်ဆောင်မှုပေးတဲ့ mobile app တွေမှာဖျော်ဖြေအစီအစဉ်တွေထည့်ပေးတာတို့နောက်မှာယူတဲ့ပစ္စည်းတွေအစားအသောက်တွေကိုမြန်မြန်ဆန်ဆန်ပို့ပေးတာတို့လုပ်ပြီးတဲ့အတွက်2025ခုနှစ်မတိုင်ခင်အခုတက်စီးပွားရေးကလေးစားတူပြီးတော့ဒေါ်လာဘီလီယံ150အောင်မှကျော်သွားမယ်လို့ဆိုထားပါတယ်။သူတို့လေးလာတဲ့ရှုထောင့်အရှာ6နိုင်ငံတည်းကမှ e-commerce အတိုးတက်ဆုံးနိုင်ငံကအင်ဒိုနီးရှားနိုင်ငံပါတဲ့။ဒါမှမဟုတ်ရှုထောင့်အရှာမှာစီးပွားရေးလုပ်ငန်းတိုင်း digital စနစ်ကိုသုံးပြီးတော့ internet online မှာဝန်ဆောင်မှုအရနိုင်ဆုံးကတော့ Vietnam ပဲဗျ။
အရှိတောင်အရှာ6နိုင်ငံလုံးမှာတော့ကားငှားစီးတာရောအစားအသောက်တွေကိုကိုယ်လိုတဲ့နေရာကိုပို့ပေးဖို့မှာယူတာရောအပြင်တခြား online ဝန်ဆောင်မှုလုပ်ငန်းတွေကိုအသုံးပြုတဲ့သူတွေတိုးလာတဲ့ကိုသားညုံရအရှာမှာကားငါးစီးတာနဲ့အစားအသောက်တွေလိုက်ပို့ပေးတဲ့လုပ်ငန်းပိုင်းမှာရှေ့ပြေးနေတဲ့ Grab နဲ့ Gojek တို့အတွက်အလားအလာအတော်လေးကောင်းနေတာပေါ့ဒီကုမ္ပဏီနှစ်ခုလုံးကသူတို့လုပ်ငန်းတိုးတက်ပြီးတော့အမြတ်ထွက်တာကအစားအသောက် delivery လုပ်တာကြောင့်လို့ပြောကြတယ်အဲဒါကြောင့်လဲ Foodpanda တို့ Deliveroo တို့လိုမျိုးအပြိုင်လုပ်ငန်းတွေလည်းရှိနေပြီလေ
Internet online ကနေပါဝန်ဆောင်မှုရနိုင်တဲ့စီးပွားရေးလုပ်ငန်းတွေကအရင်ကသူတို့ဝန်ဆောင်မှုယူတဲ့လူသစ်တွေပို့တိုးလာဖို့အရင်ကပူအာယုံစိုက်ကြတယ်အခုတော့လူတက်တိုးဖို့ထက်ကိုရှိပြီးသား customer တွေအတွက်ဝန်ဆောင်မှုကိုပိုကောင်းအောင်လို့ promotion ပေးတဲ့ဘက်ကိုပို့ပြီးတော့အယုံဆိုင်လာကြတာကလည်းလေ့လာမှုမှာတွေ့ရပါတယ
်။အခုလောလောဆယ်မှာတော့အခုလိုမျိုး internet online ကနေဝန်ဆောင်မှုရနိုင်တဲ့စီးပွားရေးလုပ်ငန်းထက်ဝက်ကျော်ကမြို့ပြဒေသတွေမှာအဓိကဖြစ်နေတယ်။ဒါပေမဲ့အခုကနေပြီးတော့2025ခုနှစ်အတွင်းမှာမြို့ပြမဟုတ်တဲ့နေရာတွေမှာလည်း online အခြေခံတဲ့စီးပွားရေးလုပ်ငန်းတွေကနှစ်ဆောက်တိုးလာမယ်လို့ခန့်မှန်းထားပါတယ်။လက်ကင် mobile phone သုံးသူတွေအတွက် internet ကိုလွယ်လွယ်ကူကူဈေးတက်တက်တာနဲ့ချိတ်ဆက်လာနိုင်ကြတာရော online ဝန်ဆောင်မှုတွေအပေါ်မှာပို့ပြီးတော့ယုံကြည်စိတ်ချလာကြတာကြောင့်မှ internet အခြေခံတဲ့စီးပွားရေးလုပ်ငန်းတွေကမျှော်လင့်ထားတာထက်ကိုတိုးတက်လာတာလို့လေ့လာသူတွေကပြောကြတယ်
။ internet ချိတ်ဆက်ထားတဲ့လက်ကင် phone ပေါ်ကနေပြီးတော့ online ဝန်ဆောင်မှုတွေကိုလွယ်လွယ်ကူကူသုံးနိုင်လာတော့ game ကစားတာကနေပြီးတော့ဘဏ်ငွေစင်းစစ်တာမျိုးတွေမကတော့ဘူး။ခီးသွားဖို့လင်းလက်မှတ်ဝယ်တဲ့အထိပါလုပ်လာကြတာတွေ့နေရတယ်တဲ့။
ဒီပညာတိုးတက်လာတဲ့အတွက်အရှိတောင်အရှဒေသကလူအများအတွက်ဗန္ဒာရေးဝန်ဆောင်မှုတွေကိုအရင်ကထက်ပိုပြီးတော့လက်လန်းပြီးလာကြမယ်တဲ့လောလောဆယ်ဒီဒေသရဲ့မှာဒီအသက်ပြည့်ပြီးတဲ့လူဦးရေတန်း400လောက်မှာ တန်းတရာလောက်ကဘန်လုပ်ငန်းဝင်ဆောင်မှုကိုလက်လက်မမီကြဘူးလွယ်လွယ်ပြောရင်တော့ဘန်စင်းမရှိကြဘူးပေါ့ဘန်စင်းရှိတယ်ဆိုရင်လည်းအကန့်အသတ်နဲ့ပဲဝင်ဆောင်မှုတွေကိုရယူနိုင်ကြတယ်အဲဒါကြောင့်မလို့အခုလိုမျိုးဒီဘန်လုပ်ငန်းဝင်ဆောင်မှုတွေကိုအပြည့်အဝမရနိုင်ကြတဲ့သူတွေကိုဒီပညာတိုးတက်မှုအကျိုးနဲ့လက်လန်းမိလာအောင်လုပ်နေကြတာကိုလည်းဒီအစီအခံစာထဲမှာပြောထားရဲ့ရှင
်မြို့ကြီးတွေမှာနေတဲ့လူမျိုးတွေအတွက်ဘန်သွားလိုက်တာကတိတ်ခက်ခဲမရှိပေမဲ့နေဘက်တူမှာနေတဲ့လူမျိုးတွေအတွက်ကကြတော့ဒီဘန်ရှိတဲ့နေရာတခုတခါသွားဖို့ဆိုတာတိတ်မလွယ်လောက်ဘူးလေအဲ့တော့ online ပေါ်ကနေပြီးတော့ငွေပေးချေတာအပါအဝင်ဘဏ်နဲ့ဆိုင်တဲ့ဝန်ဆောင်မှုကိုလွယ်လွယ်လုပ်လာနိုင်ကြမယ်ဆိုရင်ဒီကဏ္ဍပိုင်းကလည်းအများကြီးတိုးတက်လာလိမ့်မယ်လို့ခန့်မှန်းနေမှရှိမှာပေါ့
အစီအခံစာပူးတွဲထုတ်တဲ့ Google Company ရဲ့ဒီအရှိတောင်အာရှဆိုင်ရာဦးဆောင်ညွှန်ကြားရမှု Stephanie Davis ကတော့ online ဝန်ဆောင်မှုရဲ့အပေါ်လူတွေပို့ပြီးတော့စိတ်ချလာကြတာရောအင်တာနက်ကိုဈေးတက်တက်တသာတုံးနိုင်လာကြတာရောကြောင့်အင်တာနက်အခြေခံစီးပွားရေးမှာအရင်ကရှိတဲ့စိန်ခေါ်မှုတွေကိုကျော်လွှားနိုင်ပြီလို့ပြောတယ်ကိုသားညုံရဲ့
ဒါပေမဲ့လည်း digital စနစ်နဲ့ဝန်ဆောင်မှုပြီးတဲ့စီးပွားရေးလုပ်ငန်းတွေမှာကျွမ်းကျင်လုပ်သားတွေလိုအပ်နေသေးတာကတော့စိန်ခေါ်မှုကြီးတစ်ခုဖြစ်ရှိနေသေးတယ်ဆိုတာကို Google, Temasek နဲ့ Bain & Company တို့ပူးတွဲထုတ်တဲ့ဒီအစီအစဉ်ကလာထောက်ပြထားတယ်မဟုတ်လားမဆွေးမမော
ဟုတ်ပါရဲ့ဒီအရှိတောင်အခြားမှာ digital နည်းစနစ်ကြောင့်ပိုအကျိုးရှိလာမယ်အလားအလာအတိုင်းလက်တွေ့ဖြစ်လာဖို့မှာဒီ digital စွမ်းရည်တက်အောင်လုပ်ရမယ်အငယ်စားစီးပွားရေးလုပ်ငန်းတွေတိုးတက်အောင်လုပ်ရမယ်ဒီပညာအကျိုးဒေတာတလွားလူတွေပို့ပြီးခန်းစားနိုင်အောင်ကြိုးစားရမယ်ဆိုတာကိုလည်းအစီအခံစာမှာပြောထားပါရဲ့
အရှိတောင်အခြားကလူကြီး90ရာခိုင်နှုန်းလောက်အင်တာနက်ကိုသုံးနေကြပြီးတော့အဲ့ဒီထဲမှာအများစုကလက်ကင်မိုဘိုင်းဖုန်းတွေပေါ်ကနေအင်တာနက်ကိုသုံးနေကြတော့ online စီးပွားရေးဝန်ဆောင်မှုတွေကိုအခုထပ်ပို့ပြီးတော့နားလည်သဘောပေါက်မယ်သုံးလာကြမယ်ဝန်ဆောင်မှုတွေကိုလည်းအခုထပ်ပို့ပြီးတော့ကောင်းအောင်လုပ်ပေးနိုင်မယ်ဆိုရင်တော့စီးပွားရေးလုပ်ငန်းတွေအတွက်ရောဝန်ဆောင်မှုယူသူတွေအတွက်ရောအကျိုးရှိမှာအသေးစားပါ
ထိုင်း၊စင်ကာပူ၊မလေးရှား၊အင်ဒိုနီးရှား၊ဖိလစ်ပိုင်နဲ့ဗီယက်နမ်စုစုပေါင်း6နိုင်ငံကိုအဓိကထားတဲ့ Economy Southeast Asia 2019အစီအခံစာအရအရှိတောင်အာရှမှာဒီအင်တာနက်အွန်လိုင်းဝန်ဆောင်မှုအခြေခံနဲ့စီးပွားရေးကအခု2019ခုနှစ်မှာဒေါ်လာဘီလီယံ100ကျော်သွားပြီ။ Digital နည်းပညာကျွမ်းကျင်တဲ့လူငယ်တွေအရွယ်ရောက်လာကြမဲ့နောက်6နှစ်ဆိုလို့ရှိရင်အခုထက်3ဆတက်ပြီးတော့ဒေါ်လာဘီလီယံ300အထိတောင်ဖြစ်မယ်လို့ခန့်မှန်းထားပါတယ်။ဒီအစီအခံစာရဲ့မှာမြန်မာနိုင်ငံမှာပါပြီးမဲ့မြန်မာနိုင်ငံရှိနေတဲ့အရှိတောင်အာရှဒေသရဲ့ဒီအားတက်စရာအလားအလာတွေကိုဘယ်လိုမျိုးအကျိုးရှိရှိအသုံးချလို့ရမလဲဆိုတာကိုသိထားမယ်ဆိုရင်မြန်မာနိုင်ငံအတွက်လည်းအကျိုးများမယ်ရှင်ပါရှင်